ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာရဲ့တမန်တော်မူဟာမက်ကိုပုတ်ခတ်ဆော်ကားတယ်ဆိုရဲဆွဲတယ်။တေရန်ချက်မှာခံခဲ့ပြီးရှစ်နှစ်ကြာမှအယူခံနဲ့တေရန်ကနေပြန်လွတ်လာတဲ့ခရစ်ယာန်ဘာသာဝင်အမျိုးသမီး SCFBB ရဲ့ခင်မွန်းဖြစ်သူကအမေရိကန်နိုင်ငံမှာခိုလုံခွင့်ပေးဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကိုပန်ကြားနေကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။ Britain Pakistan ခရစ်ယာန်အသင်းကရိုက်ကူးထားတဲ့ဗီဒီယိုအရရော Reuters သတင်းဌာနရဲ့တင်းနှွေနေကတွေ့မြင်ချက်တွေရပါဆိုရင် SCFBB ရဲ့ခင်မွန်းအာရှစ်မာစီကသူတို့မိသားစုဝင်တွေအသက်ပြီးအန္တရာယ်ရှိနေတဲ့အတွက်အကူအညီပေးကြဖို့ဗြိတိန်အစိုးရနဲ့ကနေဒါအစိုးရတွေကိုပါပန်ကြားထားတာဖြစ်ပါတယ်။အာဆီယံဘီဘီအမှုနဲ့ပတ်သက်ပြီးကမ္ဘာတဝန်းကခရီးယံဘာသာဝင်တွေကိုစိတ်ဆိုးဒေါသထွက်စေခဲ့တာပါ။အခုလိုသူခင်မုန်းရဲ့ပန်ကြားချက်နဲ့ပတ်သက်ပြီးအစ္စလာမဘတ်မှာရှိတဲ့အမေရိကန်တန်ယုံကရောဗြိတိရှ်နဲ့ကနေဒါကော်မရှင်နာမင်းကြီးယုံတွေကပါချက်ချင်းတုံ့ပြန်ချက်မပေးကြဘူးလို့လည်း Reuters သတင်းမှာဖော်ပြထားပါတယ်။သူကိုလွှတ်ပေးလိုက်တဲ့အတွက်ဒီသတင်းဖတ်အစောပိုင်းကလေးကအစ္စလမ်ဘာသာဝင်တွေရဲ့ဆန္ဒပြမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်လာတာမို့စနေနေ့ကတော့သူတို့ကိုတေရန်ကနေလွတ်အောင်ကူညီလှုပ်ဆောင်ပေးခဲ့တဲ့ဥပဒေအကျိုးဆောင်ဆာဖိုမိုလကအသက်အန္တရာယ်ဆိုးရင်ရတာမို့ပါကစ္စတန်ကနေသူထွက်ပြေးခဲ့ရတယ်လို့ပြောပါတယ်။အစ္စလမ်စစ်သွေးထွက်အဖွဲ့ TLYR အဖွဲ့ဝင်တွေဟာပါကစ္စတန်ရဲ့အကြီးဆုံးမြို့ကြီး၃မြို့ကလမ်းမကြီးတွေကိုပိတ်ဆို့ခဲ့ကြပြီး SCFBB မှာအပြစ်ရှိကြောင်းဗိုလ်တပ်ဦးနေကဆုံးဖြတ်ခဲ့တဲ့တရားရုံးချုပ်တရားသူကြီးတွေကိုတပ်ပစ်ဖို့အတွက်တောင်းဆိုနေကြပါတယ်။